ပြားရိတ်အခန်းကြီး16ထို့နောက်ဗိမာန်တော်ထဲမှကျဲလောင်သောအသံက
တွားကြလော့ဖျားသခင်ဤပြင်းစွာသောဒေါသဖလားခုနှလုံးကိုမြေကြီးပေါ်သို့သွန်းလောင်ကြလော့
ဟုကောင်းကင်တမန်ခုနှစ်ပါးတို့အားဆိုသည်ကိုငါကြားရ၏ပထမကောင်းကင်တမန်သည်တွား၍သူဤဖလားကိုမြေကြီးပေါ်သို့သွန်းလောင်သောအခါသားရဲ့ဤအမတ်တစိတ်ရှိသောသူနှင့်သူ၏ရုပ်တုကိုကိုးကွယ်သောသူများ၌အလွန်ဆိုးရွားသောအနှစိမ့်များပေါက်လေ၏ဒုတိယကောင်းကင်တမန်သည်သူ၏ဖလားကိုပင်လယ်ပေါ်သို့သွန်းလောင်းသောအခါရေသည်သေသောသူ၏သွေးကဲ့သို့ဖြစ်သွား၍ပင်လယ်ထဲ၌ရှိသောသက်ရှိသရဝါအလုံးသေကြ၏တတိယကောင်းကင်တမန်သည်သူ၏ဖလားကိုမြစ်များနှင့်ဆန်းရည်များပေါ်သို့သွန်းလောင်းသောအခါရေသည်သွေးဖြစ်သွားလေ၏ထိုအခါရေနှင့်ဆိုင်သောကောင်းကင်တမန်က
ယခုရှိလျက်ယခင်ကလည်းရှိသည့်တန်ရှင်းတော်မူသောအရှင်ဤအမှုရာများကိုကိုတော်စီရင်တော်မူသောကြောင့်ကိုတော်သည်ဖြောင့်မတ်ပါ၏အကြောင်းမူကားထိုသူတို့သည်တန်ရှင်းသူများနှင့်ပရောဖက်များ၏သွေးကိုသွန်းခဲ့ကြသည်ဖြစ်၍ကိုတော်သည်ထိုသွေးတို့ကိုသူတို့အားတောက်ရန်ပေးတော်မူပြီသူတို့သည်ထိုတို့ခံရရန်ထိုက်တန်ပြီ
ဟုဆိုသည်ကိုငါကြားရ၏ရစ်ပလင်ကလည်
းမှန်ပါ၏အနန္တတကိုးနှင့်ပြည့်စုံတော်မူသောထာဝရအရှင်ဘုရားသခင်ကိုတော်ဤစီရင်တော်မူချက်တို့သည်မှန်ကန်၍တရားမျှတပါ၏
ဟုပြောဆိုသည်ကိုငါကြားရ၏စဒုထကောင်းကင်တမန်သည်သူ၏ဖလားကိုနေပေါ်သို့သွန်းလောင်းသောအခါနေသည်လူတို့အားမီးဖြင့်လောင်ရသောအခွင့်ကိုရ၏လူတို့သည်ပြင်းထန်သောအပူချိန်ကြောင့်နေလောင်တန်းခံရသဖြင့်ဤဘေးဒဏ်များအပေါ်အခွင့်အာဏာရှိသောဖျားသခင်ဤနာမတော်ကိုစော်ကားပြောဆို၍နောင်တလည်းမရဖျားသခင်ဤဘုန်းတော်ကိုလည်းမချီးမွမ်းကြပေပြင်စမကောင်းကင်တမန်သည်သူ၏ဖလားကိုသားရဲ့ဤပလင်ပေါ်သို့သွန်းလောင်းသောအခါသားရဲ့ဤနိုင်ငံသည်မှောင်မိုက်အတိဖြစ်သွား၍လူတို့သည်နာကျင်ခြင်းဝေဒနာကြောင့်မိမိတို့ရှာကိုကြိုက်ခဲကြ၏လူတို့သည်သူတို့ခံရသောနာကျင်ခြင်းဝေဒနာနှင့်သူတို့၏အနှစိမ့်တို့ကြောင့်ကောင်းကင်ဘုံရှင်ဖျားသခင်ကိုစော်ကားပြောဆို၍မိမိတို့ပြုသောအမှုများအတွေ့နောင်တမရကြပေသတ္တမကောင်းကင်တမန်သည်သူ၏ဖလားကိုကြီးမားသောယူဖရတီမြစ်ပေါ်သို့သွန်းလောင်းသောအခါအရှိပြီမဘရင်များအတွေ့လမ်းကိုပြင်ဆင်ပေးရန်မြစ်ရည်သည်ခန်းချောက်သွားလေ၏ထို့နောက်နဂါး၏ကတွင်မှ၎င်းသားရဲ့၏ကတွင်မှ၎င်းပရောဖက်အတုအယောင်၏ကတွင်မှ၎င်းဖာနေတူသည့်ညင်ညူးသောဝိညာဉ်သုံးပါထွက်လာသည်ကိုငါမြင်ရ၏ထိုဝိညာဉ်တို့သည်နမိတ်လက္ခဏာများကိုပြုသောနတ်ဆိုးတို့၏ဝိညာဉ်များဖြစ်ကြ၏၎င်းတို့သည်ကဘာတဝန်းလုံးရှိဘယင်များကိုအနန္တတကောရှင်ဖျားသခင်၏နေရဲ့ကြီးနှင့်ဆိုင်သောစစ်ပွဲအတွေ့ဆုဝေးစေရန်ထိုဘယင်များထံသို့ထွက်ခွာသွားကြ၏ကြည့်ရှုလောငါသည်တခိုးကဲ့သို့လာမည်အဝတ်မပါအချီးစီးဖြင့်သွာလာ၍မိမိအဆက်ကိုလူတို့မြင်ရသည့်အဖြစ်မျိုးမရှိစေရန်မိမိအဝတ်များကိုထိမ့်သိမ့်လျက်တည်တည်နှင့်စောင့်နေတော်သူသည်မင်္ဂလာရှိ၏ထိုဝိညာဉ်တို့သည်ဘယင်များကိုဟေပြဲပါသာစကားအားဖြင့်အာမဂေတုံဟုခေါ်သောအရက်၌စုဝေးစေကြ၏သတ္တမကောင်းကင်တမန်သည်သူ၏ဖလားကိုအာကာသထဲသို့သွန်းလောင်းသောအခါဗိမာန်တော်ထဲရှိပလင်တော်မှကျဲလောင်သောအသံထွက်ပေါ်လာ၍
အမှုပြီးမြောက်ပြီ
ဟုဆို၏ထိုအခါလျက်စီးလက်ချင်းအသံမြည်ဟီးခြင်းနှင့်မိုးချုံခြင်းများဖြစ်ပေါ်လာ၍ငလင်ပြင်းထန်စွာလှုပ်လေ၏မြေကြီးပေါ်တွင်လူဖြစ်ပေါ်လာချိန်မှစ၍ထိုမြလောက်ကြီးမား၍ပြင်းထန်သောငလီမျိုးသည်မဖြစ်ခဲ့ဘူးပေမြို့ကြီးသည်သုံးပိုင်းကွဲသွား၍တိုင်းနိုင်ငံတို့၏မြို့များသည်လည်းပျို့လဲကြကုန်၏ ဖယားသခင်သည်မိမိ၏အမျက်တော်နှင့်ဆိုင်သည့်ပြင်းစွာသောဒေါသစပြည့်ဝိုင်ခွက်ကိုပေးရန်ဘေဘီလုံမြို့ကြီးကိုတရိရတော်မူ၏။ကျွန်းရှိသမျှတို့သည်ပျောက်လွင့်သွား၍တောင်များကိုလည်းမတွေ့ရတော့ပေ။ကောင်းကင်မှလည်းပေါင်တရာခန့်လေသောမိုးသီးကြီးများသည်လူတို့အပေါ်သို့ကျလေ၏။ဤဘေးဒဏ်သည်အလွန်ပြင်းထန်သဖြင့်လူတို့သည်ထိုမိုးသီး၏ဘေးဒဏ်ကြောင့်ဖျားသခင်ကိုစော်ကားပြောဆိုကြ၏။